Miss.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်စက်တင်ဘာလ18ရက်အင်္ဂါနေ့ညနေခင်း 6:00 ခွဲနဲ့ 9:00 တိအစီအစဉ်ကိုလိုင်းဒိုမီတာ 1925 ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီ။ဒီမှာနောက်တော့ပါဒီကနေ့စီစဉ်ရဲ့တာဝန်ယူသိဆက်သွားမှာပါ
။အင်္ဂါညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။ Saudi ရေနယ်လုံငန်းနေရာတစ်ခုတိုက်ခိုက်ခံရပြီးတဲ့နောက်လက်တုံပြန်မှုအဆင့်တင့်မယ်လို့အမေရိကန်ကပြောတဲ့အတွက်ဒေတာတင်ပြည်ပကထပ်ဖြစ်မှာစိုးရိမ်နေကြပါတယ်။အစ္စရေးနိုင်ငံမှာလွတ်တော်ရွေးကောက်ပွဲဒုတိယအကြော့အတွက်မဲပေးနေကြပါတယ်။ဟောင်ကောင်ရဲ့ကျွေးမီယူနိုင်ငံအဆင့်ကိုရှော့ချလိုက်တဲ့ပေါ်အုပ်ချုပ်ရေးမှူးကသဘောမတူဘူးလို့ပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ရှမ်းပြည်အရှိကျိုင်းတုံမြို့မှာမြောက်ပိုင်းမဟာမိတ်လေးဖွဲ့နဲ့တာဝန်ရှိသူတွေငြိမ်းချရေးဆွေးနွေးတဲ့အချိန်မှာရခိုင်ပြည်နယ်ပုံနှံကျွန်းမြို့နယ်ဖက်မှာနှစ်ရက်ဆက်တိုက်ပုံပေါက်ကွဲပါတယ်။
မိုက်ဝေးတဲ့ဖြစ်စရာကမကူပေါ်ဒီနေ့နမေရဆောပိုင်းမှာ၃နာရီမှာတူကွေးတယ်ကွေးတဲ့နေရာကပြင်လျားချီဆိုရရောနဲအောက်ဆိတ်ဆိုရရောကြား
ပေါ်နှကျုံမြို့နယ်မဲဆန္ဒနယ်ကအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးခင်မောင်လာပါရှင်ပြည်စုံတော်မကြခင်ကြမှာပါဒါအပြင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတက်မတော်ရာကိုယ်စားလှယ်ရေးဒီကနေ့တင်သွင်းလိုက်တဲ့ဥပဒေကြမ်းတည်ရင်ပြည်စုံကိုတင်ပြရမှာတင်ပြတော့မှာဖြစ်တဲ့အပြင်ကရင်တိုင်းနာအရေးလှုပ်ရှားသူပီလီတက်ဖြတ်ခံရမှုနဲ့ဆက်နွယ်ပြီးတော့ထိုင်းသစ်တော်အရာရှိအပါဝင်လူလေးဦးကိုတရားရုံးတင်စစ်ဆေးမဲ့တည်ရင်တွေကိုလည်းတင်ပြသွားဖို့ရှိပါတယ်။ခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တဲရောက်တည်ရင်တွေကိုခုချကြော်သိမ်းတဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်။ဆော်ဒီအာရေဗျကရေနံလုပ်ငန်းနဲ့ဆိုင်တဲ့နေရာနှစ်ခုကိုတိုက်ခိုက်ခဲ့တာအီရန်လက်ချက်ဖြစ်ပွဲရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားပြီးလက်တုံ့ပြန်မှုအတွက်အစီအစဉ်ပြင်ထားပြီးဆိုတာကြောင့်ပင်လယ်ကွေ့ဒေသမှာပြည်ပခဖြစ်လာတော့မလားဆိုတဲ့စိုးရိမ်ချက်တွေရှိလာပါတယ်။ဒီကိစ္စတဲ့တင်ဘက်ကမှဒရုန်းယာဉ်နဲ့တိုက်ခိုက်ခံခဲ့ရတဲ့အဓိကမဟာမိတ်ဆော်ဒီကိုကူညီဖို့အဆင်သင့်မယ်လို့သမ္မတထရမ့်ကပြောပါတယ်။ဒါပေမဲ့ဘယ်သူလက်ချက်လဲဆိုတာအတိအကျသိရအောင်တော့ဆောင်အောင်မယ်လို့ဆိုပါတယ်။ဆော်ဒီကိုတိုက်ခိုက်မှုကြောင့်ကမ္ဘာတမန်ရေနံစင်းလုံးတွေလည်းစံချိန်တင်နှုံးနဲ့တက်သွားပါတယ်။ကျွန်တော်ကပြည်ပခမဖြစ်ချင်ပေမဲ့တခါတခါတော့ဖြစ်ရတာပါပဲ။ဒါကတိတ်ကြီးမားတဲ့တိုက်ခိုက်မှုဖြစ်ပြီးဒီထက်အများကြီးပိုကြီးတဲ့တိုက်ခိုက်မှုမျိုးနဲ့တုံ့ပြန်ရပါမယ်လို့သမ္မတထရမ့်ကပြောပါတယ်။ဒါဟာအီရန်လက်ချက်ဆိုတာဖြစ်နိုင်ကြအများဆုံးပါပဲလို့လည်းဆိုပါရယ်။ကာဝေးဝန်ကြီးမာခ်အက်စပါကလည်းဒေတာရင်းမှပြည်မြင်ဖြစ်အောင်လုပ်နေတာအီရန်ပဲလို့သမ္မတထရမ့်နဲ့တွေ့အပြီးပြောပေမဲ့ဆော်ဒီတိုက်ခိုက်မှုဟာအီရန်လက်ချက်လို့တိုက်ရိုက်ဆွဆွဲပြောဆိုတာမဟုတ်ပါဘူး။ဒီမကြုံမှုတဲ့တိုက်ခိုက်မှုကိုကင်တယ်ဖို့နဲ့အီရန်ကချင်းချောင်းနေတဲ့စီးပင်းစည်းကမ်းခြေခံနိုင်ငံတကာအခင်းအကျင်းကိုကာကွယ်ရေးလက်တွဲဘက်တွေနဲ့ပူးပေါင်းလှုပ်ဆောင်နေတယ်လို့ပြောပါရယ်။နိုင်ငံခြားဝန်ကြီးမိုက်ပွန်ပေယိုဟာအနည်းနဲ့အများဆုံးသလိုဆော်ဒီအာရေဗျကိုသွားမယ်လို့သမ္မတထရမ့်ကပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။
အစ္စရေးဝန်ကြီးချုပ်ရွေးချယ်နိုင်ဖို့နောက်တစ်ကြော်ရွေးကောက်ပွဲတွေမှာနိုင်ငံသားတွေဒီနေ့မဲပေးကြတော့မှာပါ။အေပီလာရွေးကောက်ပွဲတော့ကဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုအစိုးရအဖွဲ့ပိုလွှတ်တော်တွေအမဲအများစုမရခဲ့တာကြောင့်ထပ်ကျင်းပရတဲ့ဒီရွေးကောက်ပွဲမတိုင်ခင်စတန်းတွေရာမဲရီအတွက်ကအကျိတ်နဲ့ဖြစ်ဖို့များနေပါတယ်။အခုပွဲမှာဝန်ကြီးချုပ်နက်တန်ယာဟုရဲ့လက်ရဆွန်လီကွတ်ပါတီနဲ့ပြိုင်ဘက်စစ်တပ်အကြီးအကဲဟောင်းဘန်နီဂန့်စ်ရဲ့အလဲလက်ပါတီ Blue and White တို့အကြားမဲရီအတွက်မကွာပဲကက်ရနေတယ်လို့စစ်တမ်းတွေမှာဖော်ပြနေပါတယ်။အမတ်နေရာ120ရှိတဲ့ Israel Lit. ကနက်ဆက်ထဲမှာဒီပါတီကြီးနှစ်ခုလုံးအနေနဲ့အခုလည်းအများစုအနိုင်ရဖို့မရှိဘူးလို့ခန့်မှန်းထားကြပါတယ်။ဒီမဲ့နေရာတွေမှာပါတီပေါင်း10ခုကရွေးချယ်ခံရနိုင်တယ်လို့လည်းခန့်မှန်းချက်တွေထွက်ပေါ်နေပါတယ်။ Israel နိုင်ငံရဲ့တပ်တန်းရှေ့ဆုံးဝန်ကြီးချုပ် Netanyahu အနေနဲ့လက်စားမှုဆွဆွဲချက်တွေခံရပြီး၅ချိန်မြောက်ဝန်ကြီးချုပ်အဖြစ်စံချိန်တင်နိုင်ရေးခက်ခက်ခဲခဲလုံမနေတာပါ။ပြိုင်ဘက်ကန့်စ်ကတော့သူဟာနက်တန်ယာဟုအစားရွေးချယ်ခံထိုက်သူဖြစ်တယ်လို့ပုံဖော်စည်းရုံးနေပါတယ်။ရွေးကောက်ပွဲမဲဆွဲရေးနောက်ဆုံးနေ့ဖြစ်တဲ့မနေ့ကတော့ဝန်ကြီးချုပ်နက်တန်ယာဟုကသူသာအနိုင်ရရင်အနောက်ဘက်ကန့်ကဂျူးအခြေချစခန်းအားလုံးကိုအစ္စရေးပိုင်နဲ့ထဲသွတ်သွင်းမယ်လို့အမျိုးသားရေးအရမဲဆွဲခဲ့ပါတယ်ခင်ဗျာ။
e-secret တွေကြောင့်လို့ဆိုတဲ့အဆိုယောဂါဖြစ်ပေါ်တာတွေမကြသေးခင်ကများလာတာကိုကံရယ်လှုပ်ဆောင်မှု Federal ဆိုရကျန်းမာရေးတာဝန်ရှိသူတွေကအရေးပေါ်လှုပ်ဆောင်ချက်တွေကိုချမှတ်လိုက်ပါတယ်။ယောဂါထိန်းချုပ်ရေးဌာန CDC ရဲ့အရေးပေါ်လုပ်ငန်းများဌာနလုပ်ငန်းတွေကိုစတင်လိုက်တာကြောင့်ဒီဆိုရတဲ့ကျန်းမာရေးဆိုင်ရာချင်းချောက်မှုကနေကျွန်တော်တို့နိုင်ငံကိုကာကွယ်ရေးလှုပ်ဆောင်နေတဲ့ဌာနဝန်ထမ်းတွေကိုနောက်ထပ်အကူအညီထောက်ပံ့မှုတွေပေးနိုင်လာမယ်လို့ CDC ကြီးကဲဒေါက်တာ Robert Redfield ကပြောပါတယ်။ဒီစီကရက်သုံးဆွဲတာနဲ့ဆက်ဆက်ပြီးအဆုတ်ယောဂါဖြစ်တယ်လို့အတည်ပြုထားပြီးသားဒါမှမဟုတ်တန်တရားရှိထားတဲ့သေဆိုးမှု6ခုအပါအဝင်ဖြစ်ရပုံ380ခု CDC ကစုံစမ်းစစ်ဆေးနေပါတယ်။ e secret တွေကိုချက်ချင်းပိတ်ပစ်ဖို့တောင်းဆိုတာတွေလည်းရှိပါတယ်။ e secret တွေဟာတမယိုးကျ secret တွေလောက်အန္တရာယ်မရှိဘူးလို့ကြော်ညာပြီးတော့ရောင်းချနေကြတာပါ။ဒီလိုပြောဆိုချက်တွေဟာအတည်ပြုထားတာမဟုတ်သေးဘူးဆိုပြီးအဲဒီလိုကြော်ညာရောင်းချနေတဲ့အကြီးဆုံး e secret company Juul ကို Federal ဆိုရတည်ကြည်ရေးတာဝန်ရှိသူတွေကသတိပေးထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သူ့စီးပွားရေးလုပ်ငန်းတွေကနေအစိုးရကိုပေးဆောင်တဲ့ ရှင်းနှစ်တာခွန်စင်းကိုထုတ်ပြန်ပေးဖို့နေရောင်မြို့ဆွေရရှင်းနေတွေကဆင့်ဆိုလိုက်ပါတယ်။မဟန်တန်စီရင်စုရှင်းနေချုပ်ယုံကအခွန်ပေးဆောင်ထားတဲ့စီရင်ပေးရဖို့လွန်ခဲ့တဲ့လကတည်းကသမ္မတအခုလိုတောင်းဆိုထားတာဖြစ်ပေမဲ့မနေ့ကတော့မှတ်ချက်တစ်စုံတည်းမပေးခဲ့ပါဘူး။သမ္မတရဲ့ပုဂ္ဂိုလ်ရှင်းနေမိုက်ကယ်ကိုဟန်ကလိန်ဖြော်ပြေးတုတ်ဆောင်စတမင်ဒန်နီယယ်စ်ကိုနှုတ်ပိတ်ခအနေနဲ့ငွေကြေးပေးရခဲ့တဲ့ပေါ်ရှင်းနေချုပ်ယုံကအထူးစိတ်ဝင်စားနေတာပါ။သမ္မတထရမ့်နဲ့သူမှနှစ်ကိုကြားဇလန်းတွေရှိခဲ့တယ်လို့စတမီဒန်နီယယ်စ်ကဆွဆွဲခဲ့ပါတယ်။သမ္မတကတော့ဒီဆွဆွဲချက်တွေကိုညှဉ်းဆန်းထားတယ်လို့ဘာမှကျူးလွန်ခဲ့တာမရှိဘူးလို့လည်းဆိုပါတယ်။သမ္မတရှင်နဲ့ကိုဟန်ကတော့နှုတ်ပိတ်ခငွေပေးခဲ့တာမှန်ကန်ကြောင်းဝန်ခံထွက်ဆိုထားပြီးလက်ရှိမှာမဲဆွယ်ပွဲရန်ကုန်ငွေအလွဲသုံးစားလုံးမှုအခွန်လွှဲရှော်မှုနဲ့တခြားရာဇဝတ်မှုတွေကြောင့်ထောင်ဒဏ်၃နှစ်ကျခံနေရပါတယ်ခင်ဗျ။
ဒီရေအမေရိကန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေကနေအင်္ဂါညဘက်တွေနေ့ကိုတိုက်ဆက်လက်ပြပြနေပါတယ်ဟောင်ကောင်ရဲ့ကျွေးမီယူနိုင်ဝင်ဆိုင်ရာအစ်သက်မချက်အဆင့်ကိုဒီငိမ့်တဲ့အဆင့်ကနေအနှုတ်လက္ခဏာဆောင်အဆင့်အဖြစ်ကျွေးမီယူနိုင်ဝင်ဆိုင်ရာအဆင့်သတ်မှတ်တဲ့မူဒီကုမ္ပဏီကရှော့ချလိုက်တဲ့ပေါ်သူဆိုရအနေနဲ့သဘောမတူတဲ့အကြောင်းဟောင်ကောင်အစိုးရမူကယ်ရီလမ်ကဒီကနေ့ပြောပါတယ်။မူဒီကုမ္ပဏီရဲ့ဆန်းစစ်ချက်ပေါ်သူဆိုရအနေနဲ့သဘောမတူဘူးလို့အစိုးရမူလမ်ကပြောပြီးဆန္ဒပြပွဲတွေဟာဟောင်ကောင်ရဲ့ဂုဏ်သိက္ခာကိုထိခိုက်စေတယ်လို့ဆိုပါတယ်။တနိုင်ငံစနစ်နှစ်ခုနဲ့ပတ်သက်တာပဲဖြစ်ဖြစ်တရားဥပဒေစိုးမိုးရေးချိတ်ဆက်နိုင်စွမ်းပြည်တွင်းမှာစတင်လှုပ်ဆောင်ချက်တွေကနေပေါ်ထွက်လာမဲ့များပြားလှတဲ့အခွင့်အရေးတွေစသည်အဖြစ်မိမိတို့ရဲ့အခြေခံအနေအထားတွေဟာတိတ်ကိုခိုင်မာနေဆဲဖြစ်ပြီးဟောင်ကောင်ရဲ့ဂုဏ်သိက္ခာထိခိုက်ပျက်စီးမှုတချို့ကိုပြန်ပြီးတည်ဆောက်နိုင်မယ့်အချိန်ကရောက်လာမှာပါလို့မူဒီကုမ္ပဏီရဲ့စိုးမျက်ချက်ပေါ်အချုပ်ရမူလမ်ကတုံ့ပြန်ပြောဆိုပါတယ်။ဒါပြင်လူလူအနေနဲ့သူတို့ရဲ့စိုးရိမ်ချက်တွေကိုအစိုးရရှိမှထုတ်ပေါ်ပြောဆိုနိုင်ဖို့နောက်သတင်းပတ်မှာလူလူနဲ့တွေ့ဆုံဆွေးနွေးပွဲတွေလုပ်သွားမယ်လို့လည်းဆိုပါတယ်။ဟောင်ကောင်ရဲ့တပ်ဖွဲ့ဟာဆန္ဒပြသူတွေကိုအင်အားအလွန်အကျွံသုံးနှိမ်နှင်းပြုခွဲခဲ့တယ်ဆိုပြီးပြည်တွင်းသတင်းထောက်တွေနဲ့ဆန္ဒပြသူတွေကဝေဖန်ပြောဆိုတဲ့ပုံမှာလည်းအုပ်ချုပ်ရေးမှူးလမ်ကရတဖွဲ့ဘက်ကနေကာကွယ်ပြောဆိုသွားပါတယ
်။တရုတ်နဲ့အမေရိကန်ကုန်သွယ်ရေးအဆင့်မြင့်ဆွေးနွေးပွဲတွေနောက်လာမချင်းပါခင်အသေးစိတ်အခြေခံတွေကိုကြိုးပြင်ကြဖို့တရုတ်ဒုဝန်ကြီးတူအမေရိကန်ကိုသွားဖို့ရှိတယ်လို့တရုတ်ဘက်ကဆိုပါတယ်။တရုတ်ဗန်ဒါရေးဒုဝန်ကြီးလီယိုမင်းအနေနဲ့ဝါရှင်တန်ကိုနှက်ဖြတ်ရောက်မှာဖြစ်ပြီးဒီနှစ်နိုင်ငံအဆင့်မြင့်ညှိနှိုင်းပွဲအတွက်အလုတ်တော်အဆင့်ကြိုတင်ဆွေးနွေးဖို့တာဝန်ရှိတဲ့အမေရိကန်ရာရှိတွေနဲ့တွေ့မယ်လို့တရုတ်ဆိုရပိုင်းရှင်ဟွာသတင်းဌာနကဒီနေ့ကြေညာလိုက်ပါတယ်။အခုလိုဆင်မြေတွေ့ဆုံညှိနှိုင်းမှုတွေထပ်လုပ်ဖို့တရုတ်ထုဝန်ကြီးချုပ်လီယူဟီတရုတ်ကုန်သွယ်ရေးညှိနှိုင်းရေးအကြီးအကဲနဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်ဖီဇာဗန်နိုင်းဝန်ကြီးစတီဗန်မနူချင်းတို့ကြားဒီလအစောပိုင်းကဖုန်းဆက်ပြီးသဘောတူခဲ့ကြတာပါ။ဒီကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုကြားပြည်ခဲ့တဲ့ဇူလိုင်လကအဆင့်မြင့်ဆွေးနွေးပွဲတွေလုပ်ခဲ့ပေမဲ့ကုန်သွယ်ရေးပဋိပက္ခအတွက်ကြီးကြီးမားမားသဘောတူညီမှုတော့မရခဲ့ပါဘူး။ပြည်ခဲ့တဲ့ပတ်တုန်းကတော့အပြည့်သဘောအနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သွင်းကုန်ကွန်တွေပေါ်ဒေါ်လာ250ဘီလီယံထက်ချဖို့ရှိတာကိုဆန်းငံ့ပေးလိုက်ပြီးတရုတ်ဘက်ကလည်းအမေရိကန်ရဲ့ပဲပစ်ဆက်ဝတ်သားနဲ့အခြားစိုက်ပျိုးမှုတွေသွင်းကုန်တွေပေါ်အခွန်ပြန်ရုပ်သိမ်းပေးခဲ့ပါတယ်ခင်ဗျာ
။ရုရှားနိုင်ငံမှာဒီနေ့စော်ဘင်ကလုပ်ခဲ့တဲ့ငြိမ်းချမ်းတဲ့ဆန္ဒပြပွဲတစ်ခုအတွင်းမှာရုရှားအမျိုးသားအဆောင်တပ်ဖွဲ့ဝင်တို့ကိုဒဏ်ရာရစေခဲ့မှုနဲ့ရုရှားရုပ်ရှင်သရုပ်ဆောင်ပါဗယ်ယူစတီနော့ဖ်ကိုမော်စကိုမြို့တော်တရားရုံးတစ်ခုကထောင်ဒဏ်3နှစ်ခွဲချမှတ်လိုက်ပါတယ်။အဆိုပါဆန့်ကျင်ရေးလှုပ်ရှားသူတွေကိုထောင်ဒဏ်တွေခက်မြန်မြန်ချမှတ်နေတဲ့ထဲမှာအခုပြည်ထောင်ချမှတ်မှုကတခုအပါဝင်ပါ။တင်မာမှုတွေနဲ့ပြည်နေခဲ့တဲ့ရွေးကောက်ပွဲကာလအတွင်းအုံကြောမှုမြင်မာလာနေတာကိုအဆိုရကဟန်တားဖို့ကြိုးစားတဲ့အနေနဲ့အခုလိုထောင်ချပြည်ထောင်ပေးနေတာလို့မြင်ကြပါတယ်။သူ့ဘော်ဆွဲချက်တွေကိုယူစတီနော့ဖ်ကညှင်းဆဲဝန်တော်မကအခုဖြစ်မှာဆိုရင်သူဟာဆန္ဒပြပွဲဖြစ်ခဲ့တဲ့ရင်ပြင်မှာမိတ်ဆွေတို့ကိုစောင့်နေခဲ့ရတာဖြစ်ပြီးဆန္ဒပြပွဲမှာတော့မပါခဲ့ဘူးလို့ခြေပါပါတယ်။သူရဲ့ခုခံခြေပါချက်ကိုတရားရုံးမှာတင်တဲ့ဗီဒီယိုထောက်ထားကထောက်ခံတက်သေးပြပါတယ်။ဒါပေမဲ့လည်း Justin of Apple ဆွဲချက်တွေကနေကင်းလို့စေမဲ့ဗီဒီယိုထောက်ထားတွေနဲ့မျက်မြင်သက်သေတွေရဲ့ထွက်ဆိုချက်တွေကိုအမှုကိုစစ်ဆေးတဲ့တရားသူကြီးကကြားနာစစ်ဆေးတာမလုပ်ခဲ့ပါဘူး
။အာဖဂန်နစ္စတန်သမ္မတရဲ့မဲဆွယ်ဟောပြောပွဲတစ်ခုနာဘုံခွဲတိုက်ခိုက်မှုတစ်ခုဒီနေ့ဖြစ်ခဲ့ပြီးလူပေါင်း24ဦးသေဆုံးခဲ့တယ်လို့ကျန်းမာရေးအရှိတူကဆိုပါတယ်။အာဖဂန်သမ္မတအာရှရဖ်ဂန်နီဟောပြောခဲ့တဲ့မဲဆွယ်ပွဲအနားကဒီပေါက်ကွဲမှုတွေမှာအမျိုးသမီးတွေနဲ့ကလေးငယ်တွေပါဝင်နောက်ထပ်လူပေါင်းအနည်းဆုံး32ဦးလည်းဒဏ်ရာရခဲ့တယ်လို့နိုင်ငံမြောက်ပိုင်းပါဝန်ပြည်နယ်စစ်ရင်အုပ်ဒေါက်တာကက်ဆင်ဆန်ကင်းကဆိုပါတယ်။သမ္မတဂန်နီရဲ့ပြောခွင့်ရကတော့သမ္မတအနေနဲ့ထိခိုက်မှုမရှိခဲ့ဘူးလို့ပြောပါတယ်။ဒီဘုံခွဲမှုအတွက်တာလီဘန်တွေကသူတို့လက်ချက်ဖြစ်တယ်လို့ထုတ်ပြောထားပါတယ်။ ဒီဘုံခွဲသမားဟာဖောက်ခွဲပစ္စည်းတွေအပြည့်တင်ထားတဲ့ဆိုင်ကနဲ့မဲဆွယ်ပွဲဝင်ပေါက်ကိုဝင်တိုက်ဖောက်ခွဲခဲ့တယ်လို့တာဝန်ရှိသူတွေကလည်းဆိုပါတယ်။တကယ်တော့အာဖဂန်မှာစက်တင်ဘာ28ရက်လုံမဲ့သမရရွက်ောက်ပွဲတွေမချားခင်မတန်ခင်လာမယ့်ရက်တွေတဘုံတွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်လို့ခန့်မှန်းထားကြပါတယ်။တနိုင်ငံလုံးကမဲယုံတွေမှာချထားမဲ့ရွက်ောက်ပွဲလုံသားတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်ပြီးမဲပေးရတွေကိုရပ်တန့်ပြင်မယ်လို့တာလီဘန်တွေဘက်ကလည်းချိန်ချောက်ထားပါတယ်ခင်ဗျ။
2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့ရှင်ပြိုင်နေသူတွေကတူဦးဖြစ်တဲ့အန်ဒရူးယန်ကလူတယောက်ကိုတလမိသားစုတစုကိုတလ$1,000ပေးမယ်လို့ပြောထားတာကြောင့်အဲ့ဒီငွေကိုရဖို့စီရင်သွင်းတဲ့လူ၄သိန်းခွဲကျော်ရှိသွားပါပြီ။သူ့မဲဆွယ်စီယုံရေးအဖွဲ့ရံမုံငွေတွေကနေမိသားစု10ခုကို$1,000နဲ့တစ်နှစ်လူတန်းသွားမယ်လို့ပြီးခဲ့တဲ့သတင်းပတ်ကလုပ်တဲ့စကားစစ်ထိုးပွဲတွင်အန်ဒရူးယန်ကကြေညာထားတာပါခင်ဗျာ
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုကုကြကြောသိန်းနဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။မြောက်ပိုင်းမဟာမိတ်လေးဖွဲ့နဲ့မြန်မာငင်းချမ်းရဲ့ကုစလေအဖွဲ့တို့ရှမ်းပြည်နယ်ကျိုင်းတုံမြို့မှာတွေ့ဆုံဆွေးနွေးနေတဲ့အချိန်မှာပဲရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်ဖက်မှာနှစ်ရက်ဆက်တိုက်ဘုံးပေါက်ကွဲမှုဖြစ်ပွားခဲ့ကြောင်းနေမြခံလွှတ်တော်ကုစလေတွေနဲ့ဒေသခံရွာသားတွေကပြောပါရယ်။ဒီဘုံးကွဲတက်ခတ်မှုမှာရခိုင်လက်နက်ကိုင်အဖွဲ့ကလူဒေသခံတွေယူဆနေပေမဲ့အေအေဖက်ကတော့တစုံတရာပြောဆိုတာမရှိပါဘူး။အလားတူပဲပူတီတောင်မြို့နယ်ဖက်မှာလည်းစာတင်ကျောင်းနဲ့မပေါက်ကွဲသေးတဲ့မိုင်းနှလုံးတွေ့ရှိခဲ့လို့စာတင်ကျောင်းတွေပိတ်ထားတဲ့အခြေအနေမှရှိနေပါရယ်။တရင်အပြည့်စုံကတော့နိုင်ကွန်အိမ်ကအခုလိုတင်ပြပို့ထားပါတယ
်။ဟုတ်ကဲ့ပါ။မတည်ငြိမ်မှုတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်တွင်ပုံနှကျွန်းမြို့နယ်ဘက်မှာဒီကနေ့မနက်ပိုင်းနဲ့မနေ့ကညနေပိုင်းမှာဘုံပောက်ကွဲမှုဖြစ်ပွားခဲ့တဲ့အကြောင်းပုံနှကျွန်းမြို့နယ်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ
်။မိုက်ကွေးတဲ့ဖြစ်စဉ်ကမကူပေါ်ဒီနေ့မနေ့ကစောပိုင်းမှာ၃နာရီမှတခုကွေးတယ်။ကွေးတဲ့နေရာကပြင်လျားရှိဆိုတဲ့ရွာနဲ့အောက်ဆိတ်ဆိုတဲ့ရွာကြားမှာမိုက်ကွေးတယ်။ဒီနေ့ငယ်ပြည်သမားအများကြီးကြားတယ်။ကိုလေးကကိုနေ့နေ့၃နာရီကျော်မှအဲ့ဒီလက်နက်ဆိုင်ကမင်းစီရှောက်အပေါ်မှာမိုက်ကွေးတယ်မိုက်ကွေးဒီနောက်အဲ့ဒီတက်ပကဖြစ်တာဘုဘဒီပဲတီးပြီးတော့လေအရသာကြီးခိုင်းလို့မရှိဘူ
းအောင်စိတ်ရွာသားသူကတော့တမတော်စိတ်ချောင်းကိုမိုက်ခွဲတိုက်ခိုက်တာခံရတယ်လို့ပြောပါတယ
်အဲ့ကွေးတော့မဟုတ်ပါဘူးသူတို့မိုက်ဖောင်တာမိုက်ခွေးတာပဲရှိနေသူကဟိုတက်ကလာဆက်မိုက်ခွေးပြီးတာရှိမှာပါခွေးကလူကဒီလားဖြစ်မှာပါလေတက်မစွားတဲ့မိုက်ကိုခွေးပြီးတာကို
ဘုံခွဲမှုဖြစ်ပွားပြီးမြန်မာစစ်တပ်ဘက်ကလက်နက်သွေးနဲ့ပြေခတ်မှုကြောင့်လက်မစိမ့်နဲ့မင်းစည်းချောင်းကျေးရွာသားတွေကြောင်လန့်စိမ့်နဲ့ရွာကနေတင်းရှောင်နေကြရပါတယ်။ဘုံညိုးမြို့နယ်ဘက်မိုင်းခွဲတိုက်ခိုက်မှုဖြစ်စဉ်အပါအဝင်ဒီကနေ့နှစ်ဖက်ထိတွေ့မှုအခြေအနေနဲ့ပတ်သက်ပြီးအေအေပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကိုဆက်သွယ်ရမှာ
ကျွန်တော်မေးထားလို့မရှိသေးတဲ့ကြောင့်ဟိုကဘာမှအကြောင်းပြန်လာသေးဘူး။
အနောက်ပိုင်းတိုင်းစစ်ဌာနချုပ်သတ်မတော်ပြောခွေရဘူမှုကြီးဝင်းစော်ဦးကတော့ဒီကနေ့မှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ပြောပါတယ်။ဒီတော့တွင်မကြသေးခင်ကစိုက်ပွဲဖြစ်ပွားခဲ့တဲ့ဘူရီတောင်မြို့နယ်တပိတ်တောင်ကျေးရွာကစာတင်ကျောင်းကြီးမပောက်ကွဲသေးတဲ့မိုင်းနှလုံးသွေးရှိလို့ဒီကနေ့မှစာတင်ကျောင်းပိတ်ထားရတယ်လို့တပိတ်တောင်ကျေးရွာဆရာတော်ဥညာဏဝန်သားကအခုလိုမိန့်ပါတယ
်။စာတင်ကျောင်းကတော့ဒီနေ့တော့ကျောင်းမခွင့်ဘူးလေကျောင်းမတက်ကြဘူးခလေးက။ဒီမှာမနေ့ကဘုံလို့ထင်ရတဲ့အဲ့အရာဝတ်ထုတ်နေခုပေါ့အဲ့ဒါတွေ့ကြတယ်လေမနေ့ကကျေရောအဆွေမှုကပြီးတော့တက်ဆိုင်တဲ့ဌာနတွေကတော့အတိပြည့်ထပ်ပါတယ်ပြောထပ်ပါတယ်သူကမတရားတွေရှိပါသေးတယ်သူတို့ကကြောက်ပြီးတော့ရွာလူတွေကလည်းမြို့ပေါ်ကိုဒုတိယဝန်ကျေးတဲ့သူတွေကျေးကြတယ်ညကျရင်ဒီကိုရွာရှိတဲ့ဖွံ့ဖြိုးတဲ့ကောင်လေးကျန်တဲ့လူတွေလာဟိတ်တယ်အဲ့လိုပေါ့
ဒီလိုဘုံသွေးရှိမှုကြောင့်ရွာသားတွေကလည်းစိုးရိမ်စိမ့်နဲ့ဗုဒ္ဓတော်မြို့ဖက်ကိုတင်းချောင်နေရတယ်လို့ဆရာတော်ကမိန့်ပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကသပိတ်တောင်နဲ့ကင်းချောင်းကြားဘုံပောက်ကွဲမှုဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲ့ဒီစိုက်ပွဲတွင်သပိတ်တောင်မြောက်ရွာသားတို့လက်နက်ထိမှန်တေဆုံသွားတယ်လို့ဆရာတော်ကစက်မိတ်ပါတယ
်။ပြစ်ခတ်တယ်လို့ကြားလိုက်တာပဲအဲ့ဒီနေ့ကလည်းဦးဇင်းတော်ကအနိုင်ဝဲလို့တော့ပြစ်ခဲ့တယ်ထင်တယ်။သပိတ်တောင်ရွာဆိုတာကတောင်ရွာမြောက်ရွာအဲ့ဒီလိုလည်းရှိပြီ။အဲ့ဒီမြောက်ဘက်ကလည်းရွာကတော့ကလည်းတယောက်တော့ဆုံးသွားတယ်ပြောတာပဲ။
တိုက်ပွဲတွေကြောင့်တပိတ်တောင်မူဆလင်ရွာကရွာသားဦးအတူကော်ရီ45နှစ်ကတော့ဂျီတိမှန်တေဆုံးသွားခဲ့ပါတယ်။တပိတ်တောင်နဲ့ကင်းချောင်းကြားတိုက်ပွဲဖြစ်ပွားခဲ့ကြောင်းရခိုင်လက်နက်ကိုင်အဖွဲ့ကနေတနင်္ဂနွေနေ့တုန်းက VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်။မနေ့ကလည်းမင်းပြမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ AA ဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတယ်လို့မြန်မာစစ်တပ်ဘက်ကရဟတ်ရင်တုံးပြစ်ခတ်ခဲ့တယ်လို့ AA ပြောခွင့်ရခိုင်ဒုက္ခကပြောပါတယ်ခင်ဗျာ။
နိုင်ငံအိမ်မရှင်တသက်ရှင်များရှင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတက်မတော်တာကိုစလဲရီဒီကနေ့တင်သွင်းလိုက်တဲ့ဥပဒေကြောင့်ကိုလွှတ်တော်ဥပဒေကြောင့်ကော်မတီရဲ့လှုပ်ထုံလုံးနေအတိုင်းဆောင်ရွက်သွားမယ်လို့ကော်မတီတာဝန်ရှိသူတို့ကပြောပါတယ်။ပြည်ထောင်စုဝန်ကြီးတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေဟာနိုင်ငံခြားသားမဖြစ်ရမယ့်အပြင်သူတို့ရဲ့ဇနီးနဲ့သားသမီးတွေဟာနိုင်ငံခြားသားတူဦးနဲ့ဆွေမျိုးတော်ဆက်သားတွေမဖြစ်စေဖို့ဆိုတဲ့အချက်တွေကိုထပ်မံဖြည့်ဆွက်ပြင်ဆင်ဖို့ပါဝင်တဲ့ပြည်ထောင်စုဝန်ကြီးနဲ့တိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်တို့ရဲ့အရေးအချင်းသတ်မှတ်ချက်တွေပါဝင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဥပဒေမူကြမ်းတရက်ကိုတက်မတော်တာကိုစလဲတရားကျော်ကပြည်ထောင်စုလွှတ်တော်မှဒီကနေ့တင်သွင်းခဲ့ကြတာပါမမေခါကအပြည့်ဆုံးသတင်းပေးပို့ထားပါတယ
်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်ပြင်ဆင်ချက်ဥပဒေမူကြမ်းတစ်စောင်ကိုရွေးကောက်ခံမဟုတ်တဲ့တက်မတော်တာလွှတ်တော်ကိုစလဲအယောက်တရားကျော်ကလက်မှတ်ရေးထိုးပြီးဒီကနေ့ပြည်ထောင်စုလွှတ်တော်ကိုတင်ခဲ့တာဖြစ်ပါတယ်သူတို့ဘက်ကဖွဲ့စည်းပုံပြင်ဆင်ဖို့တင်သွင်းရခြင်းနဲ့ပတ်သက်လို့တက်မတော်သားလွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်မောင်မောင်ကအခုလိုပြောဆိုသွားခဲ့တာ
ပါအဓိကကတော့ကျွန်တော်တို့ရေးကြီးတဲ့ပြည်ထောင်စုဝန်ကြီးတွေပြည်내တိုင်းဝန်ကြီးတွေကတော့ဒါနိုင်ငံတော်နဲ့နိုင်ငံသားတွေပေါ်တက်ဆာရှိဖို့ဆက်ပြီးတော့ဒီလိုနိုင်ငံသားနဲ့ဆက်ဆက်ရှိတဲ့ပုံမှန်တွေပြီးတော့ကိုယ်နိုင်ငံမှာနိုင်ငံသားရဲ့ဝန်ကြီးဆော့ဖ်မှုတွေမရှိစေဖို့နောက်ပြီးတော့ဒီလိုကဆွေမှုတော်ဆမ်းမှုအကြောင်းပြုပြီးတော့ကိုယ်နိုင်ငံသူလီကိုမလောက်ခံရဘူးဟာဘူးဆိုဆောင်ရှိလို့တဲ့ဒီလိုပြင်ဆင်ချက်ဖြည့်ဆွက်ချက်တင်သွင်းနေတယ
်တမတော်ကတင်သွင်းတဲ့မူကြမ်းမှာပြည်ထောင်စုဝန်ကြီးအရေးချင်းသတ်မှတ်ချက်ဖြစ်တဲ့ပုံမှ232ကရဲ့အပိုက်ခွဲ9ကိုဖြည့်ဆွက်ပြင်ဆင်ဖို့နဲ့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေရဲ့အရေးချင်းသတ်မှတ်ချက်ဖြစ်တဲ့ပုံမှန်261ကရဲ့အပိုက်ခွဲ9ကိုလည်းဖြည့်ဆွက်ပြင်ဆင်ဖို့တင်သွင်းခဲ့ကြတာဖြစ်ပါတယ်။တမတော်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုမူလကရည်မှန်းထားတဲ့အတိုင်းပြင်ဆင်ဖို့အစိုးပြုချက်တင်သွင်းခဲ့တာဖြစ်တယ်လို့ဗိုလ်မှူးချုပ်မောင်မောင်ကပြောပါတယ်။တမတော်သားကိုယ်စားလှယ်တွေဘက်ကအခုလိုတင်သွင်းလာတဲ့အစိုးပြုချက်နဲ့ပတ်သက်လို့ဥပဒေကြမ်းပူးပေါင်းကော်မတီအတွင်ရေးမှူးလည်းဖြစ် NLD ပါတီကိုစားပြုအမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါက်တာမြတ်ညာနာဆိုးကအခုလိုမှတ်ချက်ပေးပြောဆိုလိုက်ပါတယ်။
ဒီကားတော့ထူကြတာတော့တက်မတော်သားတော်ကိုယ်စားလေးပဲပေါ့။ဒါနဲ့ရေကောက်ခံတော်ကိုယ်စားတူမှမပါပါဘူး။တက်မတော်သားတော်ကိုယ်စားလေးပဲ144ဦးကနေပြီးတော့လက်မှတ်ရေးထိုးပြီးပြလာတယ်။ဒါကတော်ကိုယ်စား20ရာခိုင်နှုန်းကျော်တဲ့အတွက်ကြောင့်မလို့ဒီလူတော်ပေါ့မျိုးသားတော်200စလုံးမှရှိတဲ့ဥရညာကွန်ပီ200လုံးပါဝင်တဲ့30ဦးကွန်ပီကစစ်စစ်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ
်။ဒီပြင်တမတော်သားလွတ်တော်ကိုယ်စားလေးတွေဘက်ကတင်သွင်းတဲ့အဆိုပြချက်ဟာတခြားနိုင်ငံတွေမှာတော့မရှိဘူးတဲ့။ဥပဒေအစိုးပြုချက်မျိုးဖြစ်နေတယ်လို့ဒေါက်တာမြတ်ညာနာဆိုးကပြောဆိုလိုက်ပါတယ
်။1949ဖွဲ့စည်းပုံအခြေခံဥပဒေမှာပေါ့1984ဖွဲ့စည်းပုံအခြေခံဥပဒေမှာရောလေမရှိပါဘူး။နောက်ပြည့်ခါကျတော့ကျွန်တော်ကဖွဲ့စည်းပုံအခြေခံဥပဒေဆိုတာကကျန်တဲ့နိုင်ငံတကာမှာပြဋ္ဌာန်းတဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေနဲ့ကျွန်တော်ချိန်ထိုးပြီးကြည့်ရပါတယ်။အဲ့တော့အခြားခြားသောနိုင်ငံများမှာလည်းဒီလိုကန့်ကွက်ချက်မျိုးမရှိပါဘူး။ဒီနိုင်ငံတနိုင်ငံတွေကပဲထူးထူးခြားခြားဖြစ်နေတဲ့ကန့်သက်ချက်တစ်ခုမျိုးเนาะနောက်ဒီကန့်သက်ချက်ကလည်းပုံပေါ်တူတူပြောက်ကိုများရည်ရွယ်ပြီးတော့ကန့်သက်ထားတဲ့ကန့်သက်ချက်ဖြစ်နေမလားဆိုတော့အားတဲ့အများကြီးစဉ်းစားကြရရှိပါတယ
်တမတော်ဘက်ကအခုလိုတင်သွင်းလာတဲ့အတွက်မြမနိုင်ငံရေးပြုပြင်ပြောင်းလဲမှုလက်ရှိဖွဲ့စည်းပုံပြုပြင်ရေးမှာတမတော်ကိုအခွင့်အရေးများစွာပေးထားတာကြောင့်တမတော်နဲ့လက်ရှိအာဏာရပါတီပုတ်တိုက်မှုတွေကြောင့်ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးဟာလိုရာခီးမရောက်နိုင်ပဲရှိနေမယ်လို့တုံ့တက်မှုတွေရှိနေပါတယ်။တမတော်ဘက်ကအခုလိုတင်သွင်းလာတာကိုကြည်ချင်းအဖြစ်စစ်ဖက်နဲ့အရက်ဖက်ခေါင်းဆောင်တွေကြားမှာဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့သဘောထားကွဲလွဲမှုတွေကကြီးကြီးမားမားဖြစ်နေတယ်လို့ယူဆကြောင်းနိုင်ငံရေးလှိလာတုံ့တက်သူဒေါက်တာရံမျိုးသိန်းကတုံ့တက်ပြောဆိုလိုက်ပါတယ
်။ကျွန်တော်မြင်ကားတော့လက်ရှိဒီတမတော်ရဲ့ဒီဒုတိယကြိမ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းတင်သွင်းတဲ့အနေထားရောတော့လက်ရှိဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကျွန်တော်တို့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအားလုံးကိုဆက်ဆက်စဉ်းစားမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့အပြောင်းအလဲကအကောင်ဘက်ကိုသွားနေသလားအဆိုးဘက်ကိုသွားနေသလားဆိုတာတဲ့စိန်ခေါ်မှုတွေကြက်တဲတွေတော့ပို့ပြီးတော့ရင်းတက်လာနေတယ်လို့ပြောလို့ရပါတယ
်အခုလွတ်တော်တက်တန်းအတွင်းမှာပြည်အောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်တွေနဲ့တက်မတော်သားကိုယ်စားလှယ်တွေဘက်က2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းနှစ်ခုတင်သွင်းထားပါတယ်ရှင်
မမေခါပါရှင်အခုတော့ time pack ကသတင်းတပုတ်ဆက်ရအောင်ပါကရင်တိုင်းရင်းသားအရေးလှုပ်ရှားသူဘီလီလို့ခေါ်တဲ့ Polaji Rajkon Choron အသက်ခံရမှုနဲ့ဆက်နွယ်ပြီးတော့ထိုင်းသစ်တော်အရာရှိတွေအပါအဝင်လူလေးဦးကိုတရားရုံးကစစ်ဆေးတော့မှဖြစ်ကြောင်းအမှုမှာလိုက်ပါအကျိုးဆောင်ပေးနေတဲ့ထိုင်းလူအခွင့်အရေးရှင်တွေကပြောပါတယ်ထိုင်းနိုင်ငံပက်ချက်ဘူရီခရိုင်ချန် ကရာချန်အမျိုးသားတစ်တော်ထဲမှာလွန်ခဲ့တဲ့9နှစ်ကပြောင်းဆုံးသွားခဲ့ပြီးတဲ့နောက်မကြာသေးခင်ကမှအလောင်းကိုပြန်ရှာတွေ့ခဲ့ပြီးလူတက်မှုနဲ့ထိုင်းအာဏာပိုင်တွေစုံစမ်းနေကြတာပါကရင်တိုင်းရင်းသားပြည်လီတည်ဆုံမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်မအေးမာကအပြည့်ဆုံးသတင်းပေးပို့ထားပါတယ်
တည်ဆုံသွားခဲ့တဲ့ကရင်လူခွင့်ရေးတက်ကြွလှရှားသူဖော်လက်ဂျီဘီလီအမှုနဲ့ပတ်သက်လို့ထိုင်းနိုင်ငံအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI ကလေးလတာစစ်ဆေးခဲ့ပြီးတဲ့နောက်တစ်တော်အကြီးတန်းအရာရှိတွေပါဝင်တဲ့လူလေးဦးကိုလူသတ်မှုတရားမဝင်ဖမ်းဆီးချုပ်နှောင်မှုလူရဲမှုတို့နဲ့ရုံးတင်တရားစွဲဆိုမှဖြစ်ကြောင်းထိုင်းရှင်တွေများကောင်စီရဲ့ကလေးတငယ်များလူမျိုးစုများနိုင်ငံမဲ့များအရေးရွှေပြောင်းလို့သမားအရေးဆိုင်ရာဆက်ကော်မတီဥက္ကဋ္ဌထိုင်းရှင်တွေကြီးနိုင်စုလက်ဖုံကောင်းချက်ထွက်ကပြောပါတယ
်ကျွန်မဥတီယာတို့ဘောက်ว่าเป็นการปลุกป่า
ထိုင်းနိုင်ငံရဲ့တရားဥပဒေကထိုင်းနိုင်ငံသားတွေကိုတိုင်းရင်းသားတွေအတွက်ပါတပြေးညီဥပဒေဖြစ်ရပါမယ်တိုင်းရင်းသားတွေကကျူးကျော်ပြီးနေခဲ့တာမဟုတ်ဘူးသူတို့ဘိုးဘွားပြည်ပင်လက်ထက်ကလေးကရေးချီယာမျက်နှာရာကိုရှာဖွေသွားလာပြီးနေခဲ့ကြတာဖြစ်တယ်နိုင်ပြည်လီကသူ့ရဲ့ကရင်အမျိုးသားအရေးနဲ့ပတ်သက်လို့တက်တည်လိုက်ပြီးတရားရုံးမှာထွက်ဆိုခဲ့တာကြောင့်နိုင်ပြည်လီကိုနှုတ်ပိတ်တဲ့အနေနဲ့တစ်တော်ဌာနကတက်ဖြတ်ခဲ့တာဖြစ်တယ်အဲ့ဒီမှာတာဝန်ရှိသူ၄ယောက်ကတရားရုံးမှာလာအစစ်စစ်ခံရတော့မှာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာစကားနဲ့ပြောသွားတာပါနိုင်ပီလီဟာထိုင်းနိုင်ငံသားခံယူထားတဲ့ကရင်အမျိုးသားတူဖြစ်ပါတယ်သူဟာကရင်အမျိုးသားရေးတွေကိုတက်ကြွစွာပါဝင်လှုပ်ဆောင်ပေးနေသူဖြစ်ပြီး2014ခုနှစ်ဧပြီလ18ရက်နေ့ကထိုင်းနိုင်ငံဖက်ပူရီကန်ကရချန်အမျိုးသားတစ်တော်ကျူဝိုင်းအတွင်းမှာတစ်တော်ဝန်ထမ်းတွေဖမ်းဆီးပြီးတဲ့နောက်ပျောက်ဆုံးသွားခဲ့တာပါသူ့ရဲ့အလောင်းကိုတော့2019ခုနှစ်ဩဂုတ်လကုန်ပိုင်းမှာပြန်တွေ့ခဲ့ပါတယ်အမျိုးသားတစ်တော်ကျူဝိုင်းတဲ့ကရေအိုင်ထဲမှာသူ့ရဲ့အလောင်းကိုတန်စီပိုင်းနဲ့ထည့်ပြီးမြုပ်ထားတာကိုတွေ့ခဲ့ရကြောင်း DSI အထူးစုံစမ်းစစ်ဆေးရေးအဖွဲ့ကစက်တင်ဘာလ3ရက်နေ့မှာထုတ်ဖော်ပြောဆိုခဲ့ပါတယ်ထိုင်းမြန်မာနယ်စပ်ဖက်ပူရီခရိုင်တတော်ထဲမှာနေထိုင်နေကြတဲ့ကရင်ရွာကိုကျူးကျော်နေထိုင်နေဆိုပြီးထိုင်းတတော်အဖွဲ့ကမိရှုဖြစ်စည်းခဲ့တဲ့အမှုမှာအသက်ခံရတဲ့နိုင်ပီလီဟာအဓိကတက်တည်လုပ်ပြီးထိုင်းရာရှိတွေကိုတရားစွဲဆိုခဲ့တာဖြစ်ပါတယ်။သူ့ရဲ့ဇနီးနော်မှုနော်ကသူ့ရဲ့ခင်မုန်းကိုထိုင်းတတော်အဖွဲ့ကဖမ်းဆီးစစ်ဆေးပြီးအစာဖြောက်လိုက်တယ်ဆိုပြီးဆွဆွဲခဲ့ပြီးအမှုမှန်ဖော်ထုတ်ပေးဖို့အတွက်ထိုင်းတရားရုံးကိုဦးတိုက်လျှောက်ခဲ့တာဟာ9နှစ်ကြာခဲ့ပါပြီ။သူ့ရဲ့အမှုကို9နှစ်ကြာလာတဲ့အထိအခုချိန်ထိတက်တည်ခိုင်လုံမှုမရှိဘူးဆိုပြီးအမျိုးမျိုးပယ်ချခံရတယ်လို့လည်းရှေ့နေဖြစ်သူကဆိုပါတယ်။ထိုင်းအထူးစုံစမ်းရေးအဖွဲ့ DSI ကဝင်ရောက်စစ်ဆေးပြီးတဲ့နောက်မှာတော့တန်စီပိုင်းအတွင်းမှာထည့်ထားတဲ့ရေအောက်မှာပြန်ရှာတွေ့တဲ့အရိုးတွေကို DNA စစ်ပြီးတဲ့အခါမှာဘီလီအသက်ခံရတယ်ဆိုတာကိုအတည်ပြုလိုက်တာပါ။ထိုင်းရှေ့နေများကောင်စီရဲ့ကလေးတငယ်များလူမျိုးစုများနိုင်ငံမဲ့များအရေးနဲ့ရွှေပြောင်းလို့သမားရေးဆိုင်ရာဆက်ကော်မတီဥက္ကဋ္ဌထိုင်းရှိနေကြီးနိုင်စုလဖုံကောင်းချက်ထွက်ကတော့တောင်ပေါ်ကကရင်တိုင်းရင်းသားကျေးရွာတွေကိုထိုင်းတစ်တော်ဌာနကမိရှို့ဖြစ်စည်းခဲ့တဲ့အမှုကစပြီးအခုတည်ဆုံးခဲ့တဲ့နိုင်ပီလီအမှုအထိအခကျေးဝင်မယူဘဲလိုက်ပါဆောင်ရွက်ပေးနေတာဖြစ်ပါတယ်ရှင်
ပါရှိမပြမြောက်ပိုင်းတနက်ကင်တိုင်းသားမဟာမိတ်အဖွဲ့နဲ့မြန်မာအစိုးရညီညာရေးကုလသမဂ္ဂရေးကြားညီညာရေးဆွေးနွေးပွဲကိုအခုစက်တင်ဘာ16ဆက်ခွန်မှာရှမ်းပြည်မြောက်ပိုင်းကျိုင်းတုံမြို့မှာပြုလုပ်မှာဖြစ်ပါတယ်။ဒါဟာတလားအတွင်းဒုတိယကြိမ်မြောက်ဆွေးနွေးတာဖြစ်ပြီးတော့အခုလိုဆွေးနွေးစဲကာလမှာကိုပဲနှစ်ဖက်တိုက်ပွဲတွေကရှမ်းပြည်မြောက်ပိုင်းမှာရောရခိုင်ပြည်နယ်မြောက်ပိုင်းမှာပါရှိနေတော့မှဒါကြောင့်မလို့ဒီဆွေးနွေးပွဲတွေကနေပြီးတော့အခုဖြစ်နေတဲ့စစ်ပွဲတွေရက်စဲသွားနိုင်တဲ့အထိပြည်လည်မှုတွေဖြစ်လာနိုင်မှာမလား။အင်္ဂါနေ့ညပိုင်းဒဲအလီတိုင်းအစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပဝန်ဆွေးနွေးမိမြန်လူရဲ့တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနယ်ဖြစ်စီအသံဖိုင်နယ်ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0232382554ဖြစ်ပါတယ်။အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပဝန်ဆွေးနွေးမိမြန်ကြမယ်တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။ဒီကနေ့ည9နာရီတိုင်းလေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခရိုနိုင်ငံကသတင်းဆောင်မဖက်ဆဲအောင်ပါဆိုရီအာရေဗျနိုင်ငံကရေနံလုပ်ငန်းတွေရတချို့ပြီးခဲ့တဲ့သတင်းဘက်ကတက်ခတ်ခရမှုရဲ့နောက်ွယ်မှာအီရန်အစိုးရရှိနေနိုင်တယ်လို့ယူဆရပေမဲ့တာကိုပြနိုင်တဲ့တက်တည်အထောက်အထားတိတိကျကျမရှိသေးခင်မှာအမေရိကန်ကလက်တုံ့ပြန်မှုစဉ်းစားမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်ဒါနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုတော့အင်ပီရိုဆိုင်ယာ VOA သတင်းထောက်ပက်စတီဝီဒါကူဆိုရာသတင်းပေးပို့ထားတာကိုမခင်ဖြစ်တဲ့ကအပြည့်အစုံပြောပြထားပါတယ်
ဆိုရီယာရေဗီးယားနိုင်ငံကရေနံအဓိကထုတ်လုပ်ရနေရာတချို့ ပြီးခဲ့တဲ့သတင်းပတ်ကောင်ကပဲအဝေးထင်း drone နဲ့ပြစ်ခတ်တိုက်ခိုက်ခံရတာကြောင့်ဒေသတွင်းမှာတင်းမာမှုတွေဆက်ဖြစ်နေတာပါဒါဟာအီရန်ဆိုရရဲ့လက်ချက်ဖြစ်နိုင်တဲ့ဆိုရာမျိုးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဘာရိန်းနိုင်ငံအရှေ့မင်းသားဆယ်မန်နဲ့အင်ဂျီရောမှာတွေ့ဆုံပြီးတဲ့နောက်ပြောဆိုခဲ့ပါတယ
် Soon as we find out definitively we'll let you know but it does look that way
ဒီချက်ကျွန်တော်တို့စုံစမ်းဖော်ထုတ်နိုင်တယ်နဲ့ခင်ဗျားတို့အသိပေးဆောင်မှာပါအီရန်ရဲ့လက်ချက်တော့ဖြစ်ပုံရပါတယ်
အီရန်နိုင်ငံနဲ့ဆင်မဖြစ်ချင်ဘူးဒါပေမဲ့စီးရီးအရလိုအပ်ရင်အသင့်အနေထားဖြစ်အောင်တော့အမေရိကန်ကပြင်ဆင်ထားတယ်လို့လည်းသမ္မတထရမ့်ကပြောပါတယ
် That was a very large attack and it could be met with an attack many many times larger
ဒါကြီးမားတဲ့တိုက်ခိုက်မှုပါဒီအတွက်ကျွန်တော်တို့နိုင်ငံဘက်ကဒီတဲ့အဆမတန်ကြီးမားတဲ့တိုက်ခိုက်မှုမျိုးတွေလုပ်နိုင်ပါတယ်ဒါပေမဲ့ဒီတိုက်ခိုက်မှုကိုဘယ်သူလုပ်တာလဲဆိုတော့ကျွန်တော်တို့အရင်ဆုံးစုံစမ်းရှာဖွေသွားမှာပါ
လက်ရှိယီမင်နိုင်ငံမျိုးတော်ကိုထိန်းချုပ်ထားတဲ့အီရန်ဆိုရကြောထောက်နောက်ခံပေးထားတဲ့ဟူသီတပုံတွေကတော့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားပါတယ်။တိုက်ခိုက်မှုရဲ့နောက်ွယ်မှာအီရန်ဆိုရရှိနေနိုင်တယ်ဆိုပေမဲ့ဒါကိုအတည်ပြုနိုင်တဲ့သက်သေအထောက်အထားကိုတော့အမေရိကန်ကထုတ်ပြတာမျိုးမရှိသေးပါဘူး။အီရန်ဆိုရကတော့သူ့အပေါ်ဆွဆွဲမှုတွေဟာအဆုံးစွန်လိမ်လည်မှုကြီးတွေဖြစ်တယ်လို့ဆိုပြီးဒီကိစ္စမှာအီရန်ဘက်ကပါဝင်ပတ်သက်မှုမရှိတဲ့အကြောင်းအီရန်သမ္မတဟက်ဆန်ရိုဟာနီကပြောပါတယ်။
ဒီမင်းပြည်သူတွေအနေနဲ့ကိုကိုကိုခုခံကာကွယ်ခွင့်ကိုကျင့်သုံးလိုက်တာပါပဲ။ဒါတွေကအပြန်အလှန်တိုက်ခိုက်မှုတွေပါ။ဒီအတွက်အဓိကအဖြေကတိုက်ခိုက်မှုအလုံးရက်ပြဖို့ပါ။ဒီမင်းပြည်ပခအတွက်နိုင်ငံရေးအရာအဖြေလိုရတယ်
။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ယီမင်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မာတင်ဂရစ်ဖစ်စ်ကလည်းအခုတိုက်ခိုက်မှုကြောင့်နောက်ဆက်တွဲစိုးကြိုးတွေအများကြီးဖြစ်လာနိုင်တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှသတိပေးပြောဆိုသွားပါတယ
်။ This extremely serious incident makes the chances of a regional conflict
အလွန်အလွန်ဆိုးရွားလာတဲ့ဒီဖြစ်ရပ်ကဒေသတွင်းပဋိပက္ခပိုးပြီးအချိန်မြင့်လာအောင်ဖြေရှင်းရပိုခက်အောင်လုပ်ရကြပါတယ
်အခုလိုတိုက်ခိုက်မှုတွေရှိနေပေမဲ့လည်းတန်တမာရေးအရာဆွေးနွေးနိုင်တဲ့လမ်းကြောင်းတစ်ရက်လည်းရှိနေသေးတယ်လို့သမ္မတထရမ့်ကတော့ပြောပါတယ်ဒေသတွင်းအကြမ်းဖက်မှုတွေပုံမူချေပြန့်လာမဲ့အရေးစိုးရိမ်မှုတွေကြောင့်ကမ္ဘာတဝန်းရည်နံစည်းကတော့တိတိတသာတက်သွားပါတယ်အခုတိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အတွက်ကုလသမဂ္ဂနဲ့နိုင်ငံတကာကကျွမ်းကျင်သူတွေကိုဖိတ်ခေါ်သွားမယ်လို့ဆော်ရီအာရေဗီယာဆိုရကတော့ပြောဆိုထားပါတယ်ရှင်
။မခင်ဖြူတွေတင်ပြတော်ရပါရှင်။အခုတော့ကြန့်ရှိနေတဲ့အချိန်တွင်တင်အချင်းချက်ကိုကုကြွကြော်သိန်းကပြောပြပေးပါအောင
်။ဆော်ရီအာရေဗီယာနိုင်ငံကရေနံလုပ်ငန်းနဲ့ဆိုင်တဲ့နေရာတစ်ခုကိုတိုက်ခိုက်ခဲ့တာဟာအီရန်လက်ချက်ဖြစ်ပွဲရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားပြီးလက်တွန့်ပြန်ဖို့အတွက်အစီအစဉ်တင်ထားပြီးဆိုတော့ကြောင့်ပင်လယ်ဝေဒီတာမှာပြစ်ပခဖြစ်လာတော့မလားဆိုတဲ့စိုးရိမ်ချက်တွေရှိလာပါတယ်။ပြီးခဲ့တဲ့သတင်းပတ်ကမှဒရုန်းယာဉ်နဲ့တိုက်ခိုက်ခံခဲ့ရတဲ့အဓိကမဟာမိတ်ဆော်ဒီနိုင်ငံကိုကူညီဖို့အဆင်သင့်ပဲလို့သမ္မတထရမ့်ကပြောပါတယ်။ဒါပေမဲ့ဘယ်သူလက်ချက်လဲဆိုတာတိကျသိရအောင်တော့စောင့်ဦးမယ်လို့ဆိုပါတယ်။ဆော်ဒီကိုတိုက်ခတ်မှုကြောင့်ကမ္ဘာတဝန်းရေနံစင်းလုံးတွေလည်းစံချိန်တင်နှုတ်နဲ့တက်သွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေကနေအစိုးရကိုပေးဆောင်ထားတဲ့ရှင်းနှစ်တာအခွန်စည်းရုံးကိုထုတ်ပြန်ပေးဖို့နယူးယောက်ပြည်နယ်အစိုးရရှိနေတွေကတောင်းဆိုထားပါတယ်။အခွန်ပေးဆောင်ထားတဲ့စီရင်ပေးရဖို့လွန်ခဲ့တဲ့လကတည်းကတောင်းခံထားတဲ့မန်ဟက်တန်စီရင်စုရှေ့နေချုပ်ယုံကတော့ဒီကိစ္စနဲ့ပတ်သက်ပြီးမနေ့ကမှတ်ချက်ပေးပြောဆိုတာမရှိပါဘူး။ဟောင်ကောင်ရဲ့ကျွေးမိယူနိုက်ဝင်းဆိုင်ရာအဆင့်သတ်မှတ်ချက်ကိုတည်ငြိမ်တဲ့အဆင့်ကနေနှုတ်လက္ခဏာဆောင်အဆင့်အဖြစ်မူရီကုမ္ပဏီကဆော့ချလိုက်တဲ့ပေါ်သူ့အစိုးရအနေနဲ့သဘောမတူတဲ့အကြောင်းဟောင်ကောင်အချုပ်အခြာကယ်လမ်းကဒီကနေ့ပြောပါတယ်။မူရီကုမ္ပဏီရဲ့ဆက်စစ်ချက်ပေါ်သူ့အစိုးရအနေနဲ့သဘောမတူဘူးလို့ဟုတ်ဆိုရမှုလမ်းကပြောပြီးဆန္ဒပြပွဲတွေဟာဟောင်ကောင်ရဲ့ကုန်သေးခါကိုထိခိုက်စေတယ်လို့ဆိုပါတယ်။တရုတ်နဲ့အမေရိကန်ကုန်သွယ်ရေးအစိုးရဆွေးနွေးပွဲတွေနောက်လာမှာမကျင်းပခင်အသေးစိတ်ပြင်ဆင်ဖို့အတွက်တရုတ်ဒုတိယဝန်ကြီးတူအမေရိကန်ကိုသွားဖို့ရှိတယ်လို့တရုတ်ဘက်ကဆိုပါတယ်။တရုတ်ဗန္ဓာယီဒုတိယဝန်ကြီးလျောင်မင်းအနေနဲ့ဝါရှင်တန်ဒီစီကိုမနေ့ပြန်ရောက်လာမှာဖြစ်ပြီးနိုင်ငံအစိုးရညှိနှိုင်းပွဲတွေအတွက်လူသဘောဆင့်ကြိုတင်ဆွေးနွေးညှိနှိုင်းမှာပါခင်ဗျာ။
တရင်အချင်းချက်ကိုကုကြကြသိန်းကြီးညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမှခင်ဖြူတွေဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဝက်နာရောဘတ်ဖြစ်ပါတယ် VO American အတန်းရဲ့ညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 AM အထိလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 13803ညလိုင်းဒိုမီတာ57 kHz 9339နဲ့လိုင်းလမီတာ190 kHz 15905ရောကနေထုတ်လင်းပေးသွားအောင်ပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင် VO ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington. From